မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းမှာဖြစ်ပွားခဲ့တဲ့လူမျိုးစုတုတ်တင်ရှင်လင်းမှုနဲ့မြန်မာနိုင်ငံကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ပွားခဲ့တဲ့လူခွေရေးချိုးဖောက်မှုတွေမှာပါဝင်ပတ်သက်ခဲ့သူမြန်မာတပ်မတော်ထိတ်တန့်အရာရှိ၈ယောက်ပါဝင်အရာရှိနဲ့အခြားအစီစုစုပေါင်း၁၄ဦးကိုဗနာရေးယူပိတ်စတိုတဲ့စီးရင်ကိုဗြိတိန်နိုင်ငံဆွေရကထုတ်ပြန်လိုက်ပါတယ်အေဗီလ28ရက်နေ့ရက်စွဲနဲ့ဗြိတိန်နိုင်ငံဗန်ဒိုင်းဝန်ကြီးဌာနကထုတ်ပြန်တဲ့စီးရင်မှာမြန်မာတပ်မတော်ကဒုတိယဗိုလ်ချုပ်ကြီးအဆင့်တဦးဗိုလ်ချုပ်အဆင့်2ဦးနဲ့ဗိုလ်မချုပ်အဆင့်5ဦးပါဝင်ပါတယ်သူတို့အားလုံးကို2018ခုနှစ်ကစပြီးဗန်ဒိုင်းရဲ့ပိတ်ဆို့အရေးယူထားတာဖြစ်ပြီးအခုနှစ်ဧပြီလမှာထပ်မံစီးရင်ပြုစုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်ပိတ်ဆို့အရေးယူခံရတဲ့စီးရင်နဲ့ပါဝင်သူဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောဟာ2015ခုနှစ်က2019ခုနှစ်အတွင်းအမှတ်3စစ်စင်ရေးအထူးအဖွဲ့မှုဖြစ်တာဝန်ယူခဲ့သူဖြစ်ပြီးဗိုလ်ချုပ်မောင်မောင်စိုးက2016ခုနှစ်က2019ခုနှစ်အတွင်းနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုဖြစ်တာဝန်ထပ်ဆောင်ခဲ့သူဖြစ်ပါတယ်လက်ရှိအနောက်တောင်ပိုင်းစစ်ဌာနချုပ်တိုင်မှုဗိုလ်ချုပ်ညီကြီးဆွေကအရင်မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုဖြစ်ပါတယ်ဗိုလ်ချုပ်အစေအရာရှိတွေကတော့အမှတ်33ချင်းပြန်တက်မှုဗိုလ်ချုပ်အောင်အမှတ်69တက်မှုဖြစ်ခဲ့ဘူးသူအခုလက်ရှိအရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုဗိုလ်ချုပ်ခင်လိုင်းနေသားဆောင်ရဲတပ်ဖွဲ့ရဲမှုချုပ်အဖြစ်တာဝန်ယူခဲ့သူဗိုလ်ချုပ်သူရဆန်းလွင်အမှတ်69ချင်းမြန်တက်မှာမို့ဗိုလ်မှူးချုပ်တန်းဦးအမှတ်59စစ်စီရေးဆိုင်ရာကိုယ်ကွယ်ရေးဌာနတက်မှာမို့ဗိုလ်မှူးချုပ်ခင်စိုးတို့ဖြစ်ပါတယ်အလားတူပဲ American ဗန်ဒါရေးဝန်ကြီးဌာနနိုင်ငံခြားပိုင်ပစ္စည်းထိန်းချုပ်ရေးယုံ OFAC ကလည်းဖော်ပြပါတက်မှာတော့ထိတ်တန့်ရရှိကြီးတွေကိုအရေးယူတန်းကပိတ်ဆို့မှုတွေကို2018ခုနှစ်ထဲကပြုလုပ်ထားခဲ့တာလည်းဖြစ်ပါတယ်ခင်ဗျ